တမရော်နဲ့အေအေရခိုင်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ပြည်သူအနည်းဆုံး300ကျော်စစ်ဘေးသင့်နေရတယ်လို့ချင်းပြည်နယ်အစိုးရဘက်ကထုတ်ပြန်ပြောဆိုပါရတယ်။တိုက်ပွဲကြောင့်အရသာထိခိုက်သေးဆုံးမှုရှိသလိုတမရော်ဘက်မှလည်းအထိခိုက်တွေရှိတယ်လို့သိရပါရတယ်။တိုက်ပွဲကြောင့်ထိခိုက်နှင်နာမှုတွေနဲ့ပတ်သက်လို့ VOA သတင်းတော်မမ်မီခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါ
။ပြီးခဲ့တဲ့နိုဝင်ဘာ2ရက်နေ့ကချင်းပြည်နယ်ပလဝမြို့နယ်ကလက်တန်မြစ်အထက်ပိုင်းမှာရှိနေတဲ့ကုန်းပြင်ကျေးရွာအနီးမှာတက်မရော်ခလာရ388နဲ့အေအေအဖွဲတို့တိုက်ပွဲဖြစ်ပွားတာကြောင့်အခုလိုစစ်ဘေးရှောင်ဒုက္ခသည်တွေထွက်ပေါ်လာခဲ့ရပြီးအသီးသီးနေရဲစွန့်ကွာထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကပြောပြတာပါ။
လူလို့ဆရာတော့ကျွန်တော်တို့300ကျော်300နဲ့400ကျားမှာတော့ဟိုထွက်ပြေးတင်းရှောင်နေရတဲ့ရှိနေရှိပါတယ်ကျွန်တော်တို့ဒေတာခံများနေတယ်ပေါ့လေဆိုတော့ဟိုအတိကတော့ဟိုပေါ့ဒီကုန်ကြီးရွာပေါ့နော်ဒီကလက်တန်အဖက်ပိုင်းကုန်ကြီးရွာမှာဖြစ်တာပေါ့လေဆိုတော့ဟိုသူတို့ရှင်းလဝရွာရှင်းလဝအောက်ရွာစင်တင်းဝရွာစရှိတဲ့ရွာတက်မှာသူတို့ကလူလုံးစိတ်တိတ်ချောင်နေရတဲ့အနေအထားရှိပါတယ်
ဒီလိုဖြစ်ပွားခဲ့တာကြောင့်ကြောက်ဖြူဆက်မှုလက်မှုတိတ်ပံចောင်းသားတဦးတိတ်ဆုံးခဲ့ရပါတယ်။နောက်ထပ်အရသာ၃ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်။ဒီလိုစစ်ဘေးရှောင်သူတွေနဲ့ထိခိုက်ဒဏ်ရာရသူတွေကိုချင်းပြည်နယ်အစိုးရကကူညီထောက်ပံ့မှုတွေလုပ်နေတယ်လို့လည်းသူကပြောပါတယ
်။လုံလုံးစေကတော့ကျွန်တော်ပြည်နယ်အစိုးရအနေနဲ့ကတော့မနေ့ကပေါ့နော်မနေ့ကဒီနှုံဘူးရွာနားမှာနော်ဤဘက်ကဖြစ်လို့ဒဏ်ရာရတဲ့ပြည်သူ၃ယောက်เนี่ยตีซုံးตัวได้จองตาเดียวป่ะเนาะ GTA จองตาคือเนี่ยตะเป็ดไปแล้วส่งช่องกุรีปีดาส่งอยู่ดีมาดิแล้วตีซုံးตัวได้อะแต่ตีซုံးตัวได้จองตาด้วยเจอรู้พี่เนี่ยสู้อ่ะนี่แหละ73ทิ้งเนาะถ้าโหกุรีตาส่งให้ไปเลยลูนาตันยายะได้ดู3รอบเนี่ยเจกันละอู้กูจนรู้เปลวว่าซี้ลงมาโหเต็มปุกุกะนี่ไปเลยสู้ยินจะไม่ใช่ป่าวนอกเดียวก็ปองมาตันยายะไปပြည်ရည်ဆိုရင်ကြမ်းရှိပါတို့တော့ပေါ့မှာကြီးစံဟိုတွေ့တာဖြစ်တဲ့အတွက်ကြောင့်လို့စစ်တွေဆေးရုံကိုနော်ဒါပို့အတွက်ကိုဟိုတမ်တော့ရဟရင်လည်းကျွန်တော်ပြန်ဆောင်နိုင်ဖို့နော်ကျွန်တော်စီစီနေပါတယ်တိတ်ဆောင်နေတဲ့ပြည်သူတွေအတွက်ကတော့ကျွန်တော်လိုအပ်တဲ့စာဝတ်ကြီးရိတ်ခါပေါ့နော်ဆေးဝါးအထောက်ပံ့ဒါတွေကိုကျွန်တော်အများဆုံးပို့ပေးနိုင်ဖို့စီစဉ်သွားမှာဖြစ်ပါတယ
်အပြစ်မဲ့အရသာတိတ်ဆုံးမှုကိုအေးအေးရခိုင်တမ်တော့ကြောင်းလို့အစိုးရဘက်ကတော့ပြောဆိုထားပါတယ်အတီမပြုတ်နိုင်တဲ့တည်နေအရာတက်မရော်ဘက်ကလူ၁၀ဦးကျော်ဟာအေအေရခိုင်တက်မရော်ရဲ့လက်နက်ကြီးထိပြီးတိတ်ဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းအတွက်တက်မရော်သတင်းအမှန်ပြန်ကြားရေးနဲ့အေအေဘက်ကိုဆက်သွယ်မေးမြန်းအတီပြုတ်ပေမဲ့အတီပြုတ်နိုင်ခြင်းမရှိပါဘူး။ချင်းပြည်နယ်မှာနေထိုင်သူတွေနဲ့အမည်မဖော်လိုတဲ့ချင်းလွတ်တော်ကိုယ်စားလှယ်တဦးကတော့ဒီသတင်းကိုအတီပြုတ်ကြပေမဲ့ကာယကံရှင်တွေဘက်ကတိကျအတီပြုတ်နိုင်တာမရှိခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဆလိုင်းအိုက်ဇက်ခင်ကထိခိုက်ဒဏ်ရာရရှိခဲ့တာတွေမှန်ပေမဲ့အရေးအတွက်နဲ့တေဆုံးမှုစည်ရင်းအပေါ်မှာတော့တိကျအတီးပြုတ်ချက်ပေးလို့မရပဲတက်မတော်ဘက်ကအတီးပြုတ်ပေးမှသာတရင်အတီးဖြစ်မယ်လို့သူကခုလိုပြောပါတယ်
။ဒီခမရ28ကတက်မတော်တပ်စည်ရင်းလိုက်ပါလာတဲ့ဆက်လီနဲ့ဒီအရတားတွေစည်ရင်းလိုက်ပါတဲ့ဆက်လီနှစ်ခုကိုပြစ်တာပေါ့လေဒီဘက်ကပြစ်တာပေါ့။ချက်ဖက်ကလည်းအတိခိုက်ရှိပါတယ်။โอเคอะราก็တက်ဖက်ကိုเนาะငင်းမြန်းစီချင်ပါတယ်တကယ်တော့တက်ဖက်ကလည်းအထိခိုက်ပြီးရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့တက်ဖက်ကအတီးပြူတာပဲတိုင်းเนาะဒီတိုင်းဖက်ကတက်နောဖက်ကအတီးပြူတာပိုကောင်းပါလိမ့်မယ
်လက်ရှိမှာထိခိုက်တန်ရာရသူတွေဟာပလဝဆေးရုံမှာစေကူတမှုခံယူနေရပါတယ်အေးတဲ့ရာသီကိုရောက်နေတာမို့တိုက်ပွဲရှောင်ပြည်သူတွေအတွက်အရေးပေါ်ကူညီထောက်ပံ့မှုတွေပြုလုပ်ပေးနိုင်ဖို့အပူတပြင်းလိုအပ်နေတယ်လို့လည်းဆလိုင်းအိုက်ဇက်ခင်ကပြောပါတယ်လက်ရှိစစ်ဘေးသင့်ဒုက္ခသည်တွေစည်ရင်းဟာလည်းအတိအကျကောက်ဖို့ခက်ခဲနေတဲ့အပြင်ကူညီကယ်ဆယ်ရေးလုပ်ဖို့မှလည်းအခက်အခဲတွေရှိနေသေးတယ်လို့ဆလိုင်းအိုက်ဇက်ခင်ကပြောဆိုထားပါတယ်ရှင်